ဆက်လက်နှိမ်ယုံမှုကြောင့်ရိုဟင်ဂျာတေဆုံးတဲ့ဒီရိုဟင်ဂျာဒုက္ခသည်ရုပ်အလောင်းပေါင်းဟာ14လောင်းရှိနေပြီးဒီအလောင်းတွေကိုဘင်္ဂလားဒေ့ရှ်ဘက်ကဒီကော့ခ်စ်ဘဇာမြို့အနီးဥချာကမ်းခြေနားမှာတွေ့ရှိထားကြောင်း VOA ဘင်္ဂလားဌာနသတင်းတောက်ကသတင်းပေးပို့ထားပါတယ်မြန်မာပိုင်း VOA သတင်းတောက်မအေးမာရဲ့သတင်းပေးပို့ချက်မှာတော့အဲ့ဒီရုပ်အလောင်းတွေထဲမှာကလေးအများစုပါဝင်နေတယ်လို့ဆိုပါတယ်ရှင်ဆက်ပြီးနားဆင်ပါ
မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကစလို့နေကြားဆောင်ကျင်းစခန်းတွေဝင်ရောက်တိုက်ခိုက်ခံရပြီးနောက်ဆက်တွဲအဖြစ်ဟိန္ဒူဘာသာဝင်တွေဗုဒ္ဓဘာသာဝင်ရခိုင်လူမျိုးတွေအစ္စလာမ်ဘာသာဝင်တွေတိုက်ဆုံပျောက်ဆုံးမှုတွေဖြစ်ခဲ့တာပါဒီနောက်မှာတော့ရခိုင်ပြည်နယ်ဘက်ကနေမွတ်စလင်၄သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်လာကြပါတယ်တေစီပြေဒုက္ခသည်130လိုက်ပါလာတဲ့ဆက်လက်တစဉ်တိမ်းမောက်ခဲ့တာကြောင့်တိုက်ဆုံသူ73ဦးရှိပြီဖြစ်ကြောင်းInternational Organization for Migration နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများအဖွဲ့ကစက်တင်ဘာလ28ရက်နေ့ကပြောဆိုလိုက်ပါတယ်ပဋိပက္ခဖြစ်နေတဲ့တလနီးပါးအတွင်းမှာပဲခလီတိမ်းမောက်မှုတွေကမကြာခဏဖြစ်ခဲ့ပြီးခလီစည်းပြေဒုက္ခတွေတွေ့ဆုံမှုတွေလည်းရှိနေတာပါစက်တင်ဘာလ28ရက်နေ့မှာလည်းခလီတိမ်းမောက်မှုတွေရှိခဲ့သလို28ရက်နေ့မှာလည်းခလီတိမ်းမောက်မှုတွေရှိခဲ့ကြအောင်လက်ရှိမှာတော့ခလီစည်းပြေထွက်ပြေးလာသူတွေရဲ့အခြေအနေနဲ့ပတ်သက်လို့ Burmese Rohingya Association in ThailandBRAD အဖွဲ့ရဲ့ဥက္ကဋ္ဌဦးမောင်ကျော်သူကအခုလိုပြောပါတယ
်အခုဒီလူလာတဲ့လူအခုလာတဲ့လူတွေကဒီလိုလူတွေရွာတဲ့အခွင့်မရဘူးသူအလုံးကြီးစီးဆိုတော့ကျွန်တော်လည်းဒီလိုပြောပြရမယ်အဲ့ဒါဆိုတော့ရွာတဲ့လူတွေအခွင့်မရဘူးအလုံးမလိုဘူးဈေးဆိုင်ကြီးမဝရဘူးပြည်သူတွေကမရှိဘူးဝယ်လို့မရဘူးအဲ့လိုဖိတ်ဆိုတော့ဒီကကျောင်းလမ်းပြီးတော့အစားဆုံးစရာရေးကြည့်ရမယ်အဲ့တော့အဲ့လိုဖြစ်ချင်းလာတဲ့လူတွေများတယ်
ရခိုင်ပြည်နယ်အတွင်းအကြက်ဖက်တက်ဖြက်ခံရမှုတွေဖြစ်ပွားပြီးမှဒေသတွင်းမှာမနေရဲကြတော့ဘဲတိမ်းရှောင်လာကြရမှာတော့ပြည်တွင်းမှာတော့ဗုဒ္ဓဘာသာဝင်တွေနဲ့ဟိန္ဒူဘာသာဝင်3000ကျော်လောက်ကထွက်ပြေးတိမ်းရှောင်ခဲ့ကြသလိုမွတ်စလင်တွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်ကြတာများပါတယ်ဒီလိုနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုနေ့စဉ်ထွက်ပြေးနေတဲ့မွတ်စလင်ဒုက္ခသည်တွေဟာနေ့စဉ်လိုလိုဆက်လီတွေနဲ့ထွက်ပြေးတိမ်းရှောင်နေကြတာကြောင့်စက်တင်ဘာလကုန်ပိုင်းအထိဆိုရင်ဒီနှစ်သိမ်းဆုံးသူဒုက္ခသည်တွေရဲ့အလောင်းပေါင်း100ကျော်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဆယ်ယူတွေ့ရှိခဲ့ပြီးဖြစ်သလိုပျောက်ဆုံးမှုတွေလည်းရာဂဏန်းနဲ့ရှိနေတာဖြစ်ပါတယ်ရှင်